KNPP တပ်ဖွဲ့ဝင်3ဦးနဲ့အရက်သား2ဦးအသက်ခံရတဲ့ကိစ္စအပေါ်ကန့်ကွက်ဆန္ဒပြခဲ့လို့ဖမ်းဆီးခံထားရတယ်။ကြရားပြည်နယ်ကတမကအဖွဲ့ဝင်စုစုပေါင်း5ဦးကိုဒီကနေ့လွိုင်ကောမြို့နယ်တရားရုံးကနေစစ်ဆေးပြီးတရားစီရင်ချက်ချမှတ်ခဲ့ပါတယ်။တရားရုံးကနေငွေဒဏ်3000ပြည်နယ်ချမှတ်ခဲ့ပေမဲ့လည်းဒဏ်ငွေမဆောင်တဲ့အတွက်ထောင်ဒဏ်ရက်20ကျခံခဲ့တယ်လို့တရားရုံးမှာတက်ရောက်နားထောင်သူတွေကပြောပါတယ်။ဂျင်းနီတမကအဖွဲ့ဝင်5ဦးအဖမ်းစည်းကံတရားဆွဲဆိုခံရတဲ့အပေါ်အမြန်ဆုံးပြန်လွတ်ပေးဖို့ကီအန်နီလက်နက်ကိုင်အဖွဲ့တွေကနေတောင်းဆိုခဲ့တယ်လို့တရားမျှတမှုမဖော်ဆောင်နိုင်တဲ့အခြေအနေကြောင့်ကြားပြည်နယ်လွတ်တော်ရေးရအရက်ဘက်ကိုယ်စားလှယ်၄ဦးဆန္ဒပြနှုတ်ထွက်ခဲ့ပါတယ်ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းတင်တောင်းနိုင်ကွန်အင်ကအပြည့်အစုံပြောပြပေးမှာဖြစ်ပါတယ်ရှင
်ဟုတ်ကဲ့ပါကရင်လူမျိုးသားသုတ်သက်ရေးပါတီ KNPP တပ်ဖွဲ့ဝင်3ဦးနဲ့အရတားသူအသက်ခံရမှုနဲ့ပတ်သက်ပြီးဇန္နဘော်ရုံးမှုနဲ့တရားစွဲဆိုခံစားရတဲ့ကရင်နီတမကဖွဲ့ဝင်5ဦးကိုဒီကနေ့မှာကြားပြည်နယ်လွိုင်ကုံမြို့နယ်တရားရုံးမှာအမိတ်စီရင်ချက်ချလိုက်ပြီလို့ကရင်မျိုးသားပါတီဥက္ကဋ္ဌခွန်ပီထူးကအခုလိုပြောပါတယ
်ပုံမဆက်ကူအတိုင်းပေါ်တော့24နာရီအကြိမ်တောင်သာချင်းရှိတဲ့အတွက်ကြောင့်ပေါ့နော်ပုံမှန်အဆက်ကူနဲ့တရားစွဲတဲ့ဒီမှာပေါ့နော်အမိတ်ချတာအတောင်ကြီး3000ဆောက်ခဲ့လေဒါမဲ့ညီငယ်တွေကသူတို့တောင်းဆိုခံရတာကအမှန်တရားဖြစ်တဲ့အတွက်အတောင်ကြီးလည်းမဆောင်နိုင်ဘူးအတောင်ကြီးမဆောင်နိုင်ပြီးခွန်တော်ရဲ့လက်ထက်ကူပဲအသက်ခံနေပါလိမ့်မယ်
ပြစ်ဒဏ်စီရင်ချက်ချမှတ်ခံရတဲ့ကရင်နီသမဂ္ဂဖွဲ့ဝင်5ဦးဟာမိသားစုဝင်တွေနဲ့သွေးခွေးမရသေးတဲ့အခြေအနေမှာရှိနေတယ်လို့ရှေ့ဆက်ယူခံဝင်မဝင်ကိုတော့မပြောနိုင်သေးကြောင်းကရမ်းမျိုးဆက်သက်ဖွဲ့ခေါင်းဆောင်ခွန်တန်းကအခုလိုပြောပါတယ
်။မိသားစုနဲ့သွေးခွေးပေးမယ်ဆိုရင်သူစမပေးတော့အခုဆောင်တဲ့ဘက်ကပြင်ဆင်ဒီမှာဆောင်ဝါမှာနည်းရေးရေးလို့ရှိနေတယ်။နောက်ထပ်ငွေတွေနဲ့မိသားစုတွေကအမှဆောင်တော့ပိတ်သွားပြီးမှရေးနေတယ်လို့ကြည့်ကြည့်နေရတာ။ယူခံကတော့ဝင်ဖို့လို့မရှိတော့ဘူး။ဒါပေမဲ့ပြစ်ဒဏ်ပြတ်တဲ့ကိုသူမိသားစုတွေနဲ့သွေးခွေးရဆိုတော့လေ
ကြရပြည်နယ်ကျောင်းသားတမကဖွဲ့၊ဒရင်နီပြည်တောင်သူလယ်ရမတမကဖွဲ့၊လူငယ်များတမကဖွဲ့ဝင်5ဦးဟာဒီဇင်ဘာ20ရက်နေ့ကကြရပြည်နယ်ရှားတော်မြို့နယ်ကရင်လီမျိုးသားသုတ်သက်ရေးပါတီ KNPP အဖွဲ့ဝင်3ဦးနဲ့အရသာ2ဦးကိုမြန်မာတပ်မတော်ကနေတတ်လိုက်တယ်နဲ့ပတ်သက်ပြီးဒီဇင်ဘာ22ရက်နေ့ကဆန္ဒပြခဲ့မှုမှာဥဆောင်သူတွေဖြစ်ဖမ်းဆီးခံရပြီးဒီကနေ့မှာပြည်ဆံချမှတ်ခံရတာလည်းဖြစ်ပါတယ်။အဖမ်းဆီးခံကရင်လီတမကဖွဲ့ဝင်5ဦးကိုတရားစွဲဆိုရာကနေကျွင်းချက်မရှိအမြန်ဆုံးလှုပ်ပေးဖို့လက်နက်ကငင်းရည်ရဲဖွဲ့တွေဖြစ်တဲ့ကရမ်းပြည်တပ်ပါတီနဲ့ကလာလာသကောကရင်နီပြည်လူမျိုးပေါင်းစုံပြည်သူလူမျိုးရေးသားဦးလူကနေဒီကနေ့မှာပူးတွဲကြေညာချက်ထုတ်ပြန်တောင်းဆိုခဲ့တယ်လို့ကရမ်းပြည်တပ်ပါတီဗဟိုကော်မတီဝင်ဦးစိုးနိုင်ကပြောပါတယ်
ကန်ခါရတဲ့9ရောက်ကဆန္ဒပြရတာပေါ့လေဒီသူတို့အတွက်နီးနီးနားနားမချိကောင်းပေါ့လေကျွန်တော်တို့ဝိုင်းဝန်းတော့တာမဆုံးချင်းချင်းချင်းများဆုံးလူတွေကတောင်းဆိုရတာဗျာဒီမှာပြတဲ့ပြင်းနေဆိုရင်ဒီဒေတာတွင်လည်းစဉ်းစားချမှုတွေလူများလာနိုင်တယ်ပေါ့လေ
ကရင်လူမျိုးသားသုတ်သက်ရေးပါစီ KNPP ဖော်ဝင်ဆုံးဦးနဲ့အရသာသူအသက်ခံရမှုနဲ့ပတ်သက်ပြီးဆန္ဒဖော်ထုတ်တဲ့လူငယ်9ဦးကိုတရားစွဲဆိုဖမ်းဆီးခံရမှုအပေါ်တရားမျှတစွာမဖော်ဆောင်နိုင်တဲ့ကြားပြည်နယ်ဆိုရကိုယုံကြည်မရှိလို့ဗိုလ်သူနေတုံးကလွှတ်တော်အရပတ်ကုဆလဲ၄ဦးနှုတ်ထွက်စာတင်ထားတဲ့ဖြစ်စဉ်တွေလည်းဖြစ်ပွားခဲ့ပါတယ်ဒီအခြေအနေကိုကိုရနှုတ်ထွက်ခဲ့တဲ့ကြားပြည်နယ်လွှတ်တော်တိုင်းစာပြစ်စာလိမ့်လာစမ်းစစ်ရေးကော်မတီဝင်ခုတူးရယ်ကခုလိုပြောပါတယ
်အမှတရားကိုလူငယ်တွေနဲ့တူပေါ်ထုံရမယ့်အစားပေါ့အဲ့ဒီအမှတရားကိုပေါ်ထုံနေလို့လည်းတရားဆွဲတယ်လူတမှုကိုကျွနုံနေတဲ့လူတွေကတော့ကိုအားလဲမချိရမကြရဒီနယ်ဆွေရနေတဲ့တရားဥပဒေစုံမမှုရရှိအောင်ဒီကြောင့်နေတဲ့သူတွေကိုပတ်ဖို့ကူညီတဲ့အစားဒီမှုကလည်းတက်ခွဲတယ်တော့ဒီစုံမှုကိုပေါ်ပါနေမှာတက်ခွဲတဲ့ကျွန်တော်အနေနဲ့အားမလို့အားမရဖြစ်တဲ့ဒီရေးရကွန်မတီကနေကျွန်တော်လောက်ထွက်လာကြည့်ပြတာ
KNPB စပ်ဖွဲ့ဝင်3ဦးနဲ့ရသားသူစိတ်ဆုံးမှုနဲ့ပတ်သက်လို့မြမတမတော်ကလည်းစစ်စစ်နေဆက်ဖြစ်ပြီးဘယ်လိုအရေးယူကင်သွယ်မလဲဆိုတာကိုတော့မသိရှိသေးဘူးလို့ KNPB လွယ်ကော်ဆက်ဆံရေးယုံတာဝန်ခံကပြောပါတယ်KNPP ဟာမြန်မာဆိုရနဲ့ ANC လက်မှတ်မရေးသေးနိုင်သေးတဲ့ UNSC ကိုညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်ဖြစ်တယ်လို့အခုလိုဖြစ်ပေါ်ခဲ့တဲ့ပြဿနာကြောင့်ငင်းချင်ရေးလုပ်ငန်းတွေဟာသာဖြစ်စေနိုင်တယ်လို့လဲ UNSC ခေါင်းဆောင်တွေကလည်းသုံးသပ်ထားပါတယ်ခင်ဗျာ